မြန်မာအစိုးရတာဝန်ရှိသူတွေအရဖက်အဖွဲ့အစည်းတွေနဲ့လုပ်ငန်းရှင်တွေပါဝင်တဲ့ကြောင်မြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီဟာကြောင်မြတ်မူဝါဒပေါ်ထွက်လာဖို့အမေရိကန်အစိုးရရဲ့ကူညီထောက်ပံ့ပေးမှုနဲ့မြစ်ကြီးနားမုံရွာမန္တလေးမိုးကုတ်စားရဲမြို့တွေမှာအလုံယုံဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲတွေကရလာတဲ့ညှိနှိုင်းမှုအခြေအနေတွေကတော့ဒီကနေ့မေလ29ရက်ရန်ကုန်အမေရိကန်စင်တာမှာပြောဆိုခဲ့ကြတာပါ။ဒီမိုဝါဒဟာကြောင်မြတ်ကဏ္ဍမှာပါဝင်ဆွေးနွေးနေသူအလုံးအတွက်မျက်မျက်တတအကျိုးရှိနိုင်မဲ့မိုဝါဒတရားဖြစ်လာနိုင်ကြောင်းဒီကနေ့ပါဝင်ဆွေးနွေးခဲ့သူတွေကပြောပါတယ်။ကိုစောထက်ကတင်ပြထားပါတယ်ရှင်
။ကြောင်မြတ်ကဏ္ဍနဲ့ရေနံနဲ့သွားတောင်းဝေးလုပ်ငန်းကဏ္ဍတွေဟာမြန်မာနိုင်ငံအတွက်အဓိကဝင်ငွေရနေတဲ့လုပ်ငန်းတွေဖြစ်တယ်လို့ဝင်ငွေထွက်ငွေနဲ့ပတ်သက်လို့ပွင့်လင်းမြင်တာမှုနည်းတယ်လို့ဝေဖန်ခံရပါတယ်။ဒါကြောင့်လည်းဒီသုံးပွင့်ဆိုင်ကြောင်မြတ်ကဏ္ဍအထောက်အကူပြုကော်မတီရဲ့ကြောင်မြတ်မူဝါဒဟာလွှတ်တော်မှာရေးဆွဲနေတဲ့ကြောင်မြတ်နည်းဦးတွေကိုမူဝါဒအရအဓိကထောက်အကူဖြစ်နိုင်ဖို့မျှော်လင့်ကြပါတယ်။ဒီကော်မတီရဲ့လုပ်ငန်းတွေကိုလည်းအမေရိကန်အစိုးရကကူညီပံ့ပိုးနေတာပါ။ကြောင်မြတ်မူဝါဒမူကြမ်းပေါ်ထွက်လာရင်ပွင့်လင်းမြင်သာမှုတွေပူရှိလာနိုင်တယ်လို့ဒေသခံတွေအတွက်လည်းအကျိုးရှိလာဖို့မျှော်လင့်ကြောင်းကြောင်မြတ်မူဝါဒပေါ်ထွန်းရေးအထောက်အကူပြုကော်မတီတွဲဖက်အတွင်းမှုဖြစ်တယ်လို့အမေရိကန်အခြေစိုက်သဘာဝအသံရစတာထိန်းသိမ်းရေးအဖွဲ့ NRGI ရဲ့ဌာနကိုယ်စားလှယ်ဦးမော်ထွန်းအောင်က VOA ကိုပြောပါတယ်
။ကြောင်မြတ်ကဏ္ဍကနေကျွန်တော်တို့အခွန်ဘဏ္ဍာငွေတွေဘယ်လောက်ထိရနေလဲဆိုတော့ပြည်သူတွေပို့ပြီးသိလာမယ်။နောက်တစ်ခုကကျွန်တော်တို့ဒီ downstream industry လို့ကျွန်တော်တို့ပြောရပေါ့နော်။နောက်ပိုင်းဒီလက်ဝတ်ရည်စနာရောင်းချတာတွေနောက်ဖြတ်သွေးပေါ့နော်။အဲ့လိုမျိုးဟာတွေမှာကျွန်တော်တို့တိုးတက်လာဖို့မျှော်လင့်ပါတယ်အထူးသဖြင့် data ခန့်နေပေါ့နော် data ခန့်နေရဲ့စာဝတ်နေရေးနဲ့ဒီကြောင်မြတ်ကန္တာကနေအထောက်အကူပေးနိုင်မှုပိုင်းမှာတိုးတက်လာဖို့ကျွန်တော်တို့အထူးသဖြင့်မျှော်လင့်တယ
်ဒီမူဝါဒတွေတဲကအကြံပြုချက်တွေတိုင်းလုပ်မယ်ဆိုရင်ကြောင်မြတ်တရားမဝင်ထွက်ရှိရဲ့ကိစ္စတွေလည်းလျှော်သွားနိုင်ပြီးဘဏ္ဍာငွေတိုးလာနိုင်တယ်လို့ကြောင်မြတ်ဈေးကွက်ပြည်တွင်းမှာဖြစ်လာဖို့တွန်းအားပေးနိုင်ကြောင်းဦးမော်ထွန်းအောင်ကပြောပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့2016စက်တင်ဘာလအမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတအိုဘားမားနဲ့ဆွေးနွေးစဉ်ကြောင်မြတ်ကဏ္ဍပွင့်လင်းမြင်သာမှုအတွက်လည်းထည့်သွင်းဆွေးနွေးခဲ့ပြီးရနောက်ကြောင်မြတ်ကဏ္ဍမူဝါဒအထောက်အကူပြုကော်မတီကိုအကောင့်တဲ့ဖော်ဖွဲ့စည်းခဲ့ရလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာကြောင်မြတ်ရဲနာဥပဒေကို2019ခုနှစ်ကအသစ်ပြဋ္ဌာန်းခဲ့ပေမဲ့ဤဥပဒေမထွက်လာသေးပါဘူးအခုဆွေးနွေးကြရဲ့ကြောင်မြတ်မူဝါဒမူကြမ်းကိုတဆိုင်ရာဝန်ကြီးဌာနကိုတင်ပြထားပြီးတော့အဲ့ဒီအပေါ်မူတည်ပြီးဥပဒေပြင်ဆင်ချက်တွေဖြစ်လာနိုင်တယ်လို့မူဝါဒအထောက်အကူပြုကော်မတီအတွင်းရေးမှူးအဖွဲ့ဝင်အန်ဝန်းမုံတန်ကပြောပါတယ်
။နောက်ပိုင်းကျွန်တော်မူဝါဒအတီဖြစ်ပြီးတဲ့နောက်ပိုင်းကျရင်ဒီဥပဒေကိုထပ်ပြီးတော့မှကျွန်တော်မူဝါဒနဲ့ပူပြီးကိုက်ညီအောင်ပြန်ပြီးတော့မှဥပဒေမူမှန်တဲ့အပိုင်းတွေလည်းထပ်လုပ်ကောင်းလုပ်ရလိမ့်မယ်လို့ယူဆတယ်။ဆိုတော့နောက်တစ်ချိန်ကျရင်ဥပဒေကဤဥပဒေအကုန်လုံးကကျွန်တော်တို့မူဝါဒနဲ့တွားပြီးတော့မှပြဋိပက္ခဖြစ်တာတို့အဲ့လိုမျိုးမဖြစ်ဘဲနဲ့မူဝါဒရဲ့အောက်ကနေပဲပူပြီးကိုက်ညီအောင်တို့ပြုပြင်တာတွေလုပ်မယ်လို့တော့ကျွန်တော်ယူဆပါတယ်။
NLD ဆိုရလက်ထက်မှာ1995 2003 2016ခုနှစ်တွေမှာပြဋ္ဌာန်းခဲ့တဲ့ကြောင်မြတ်ဥပဒေတွေကိုဖျက်သိမ်းခဲ့ပြီးအမျိုးသားလွှတ်တော်သဘာဝတည်ရန်စာတမ်းနဲ့ပတ်ဝန်းကျင်ထိန်းသိမ်းကော်မတီကမြန်မာကြောင်မြတ်ရဲ့နာဥပဒေကို2019မှာအသစ်ပြန်ပြီးရေးဆွဲခဲ့ရပါပြောင်းလဲမှုတချို့ရှိခဲ့ပြီးဇန်နဝါရီအလုံးကသမ္မတဦးသိန်းစိန်လက်ထက်ဥပဒေတိုင်းပဲဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်တနိုင်တပိုင်းကြောက်တူးဖို့အသက်မွေးနေကြတဲ့အခြေခံလူရန်စားပြည်သူအများစုကမကြေနပ်လို့ဆန္ဒထုတ်ပေါ်မှုတွေလည်းရှိခဲ့ပါတယ်